2019ခုနှစ်တုန်းကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုဟာမျိုးဖြုတ်တပ်ဖြတ်မှုလုပ်ရမျိုးဖြစ်နေပြီးတော့ဒီအတွက်အပြစ်ရှိသူတွေကိုထိထိရောက်ရေးယူဖို့ကိစ္စကိုမြန်မာအစိုးရရောနိုင်ငံတကာကပါတာဝန်ယူဆောင်ရွက်ဖို့ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့နောက်ဆုံးပိတ်အစည်းအခမ်းစာမှာဖော်ပြခဲ့ပါတယ်။အိန္ဒိယနိုင်ငံတွေကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုရင်အရေးအကြီးဆုံးအရင်လိုရမှာကပြည်တွင်းမှာပဲရှိနေတဲ့ရိုဟင်ဂျာ6သိန်းကိစ္စကိုအရင်ဆုံးဖြေရှင်းသွားဖို့လိုတယ်လို့လည်းကုလအချက်လက်စုဆောင်ရေးအဖွဲ့အရာရှိတဦးကပြောသွားပါတယ်။ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့လူ့အခွင့်အရေးကောင်စီတင်ပြတဲ့နောက်ဆုံးအစည်းအခမ်းစာနဲ့ပတ်သက်လို့ကိုသားညုံကပြောပြထားပါတယ်
။ FFM ဆိုပြီးတော့ဒုက္ခခေါ်တဲ့မြမရေးကုလအချက်လက်စုဆောင်ရေးအဖွဲ့ဟာသူ့ရဲ့နောက်ဆုံးအစည်းအခမ်းစာကိုဒီကနေ့လုပ်တဲ့ဂျနီဗာလူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းပြီးတော့သူတို့စုထားတဲ့အချက်လက်တွေကိုတော့ IMMM လို့ခေါ်တဲ့ဒီကုလစုံစမ်းရေးအဖွဲ့ကိုဒီကနေ့မှာလွှဲပြောင်းလိုက်ပြီးဖြစ်ပါတယ်။2019ခုနှစ်တုန်းကဒီရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာမျိုးဖြုတ်တပ်ဖြတ်မှုသဘောဖြစ်နေပြီးတော့နိုင်ငံတကာဥပဒေဖြစ်တဲ့ Convention to Prevent Genocide အရာဒီရာဇဝတ်မှုတွေကိုစုံစမ်းအရေးယူဖို့မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တယ်လို့သုံးသပ်တင်ပြထားပါတယ်။လူ့ခွင့်ရေးကောင်စီမှာဒီနောက်ဆုံးအစဉ်အစာတင်ပြီးတဲ့နောက်ကုလချက်လက်ရှာဖွေအဖွဲ့နဲ့ကုလထူးကူစလဲ Miss Yanhili တို့ဒင်းစာရှင်းလင်းပွဲလုပ်ပါတယ်။အချက်လက်ရှာဖွေအဖွဲ့ရဲ့အဥ္ထာ Mr. Mazuki Drusman ကတော့ဒီရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိသူတွေဖြစ်မြန်မာစစ်ကောင်းဆောင်6ဦးကိုစီးရင်ပြုစုထားပေမဲ့ဒါဟာပြည့်ပြည့်စုံတဲ့အစဉ်မဟုတ်သေးဘူးလို့သူကဖြေပါတယ်။
For these atrocities, so it's not a final list. It's not a ultimate list. The IMM may come up with its own listing of people.
ဒါနောက်ဆုံးစင်းမဟုတ်ပါဘူး. IMM အနေနဲ့ဒီနောက်ဆုံးစင်းပြည့်စုတာတွေပါဝင်ကျွန်တော်တွေဆက်လုပ်မှာပေါ့. ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့မိကုံးကိုဖြေရရင်ကျွန်တော်တို့အနေနဲ့နီကုံးချုပ်ချက်ထုတ်တဲ့အခါမှာမြန်မာပြည်ကဒီမိုကရေစီအတွင်းကူးပြောင်းရေးကိုသွားနေတယ်ဆိုတော့စိတ်စည်စနာမှန်နဲ့လုပ်ခဲ့ပါတယ်
ကုလချက်လက်ရှာဖွေအဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုဂျီကတော့လူခွင့်ချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အစိုးရဘက်ကပြက်ကွက်ခဲ့တယ်လို့ထောက်ပြသွားပါတယ
် It's clear that the civilian side of the government does not control
the military side. ဒါဆိုရင်လည်းစစ်တပ်ကိုမထိန်းချုပ်နိုင်မှုဆိုတာကတော့ရှင်းပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရမှာတာဝန်ရှိပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံလူခွင့်ချိုးဖောက်မှုတွေတိတိကျကျတိုးတက်လာတာမရှိပါဘူးဆိုးလာတာပဲရှိပါတယ်ဒီလိုချင်းနေကြလေလေအရသာဆူရမှာတာဝန်ကြီးလေလေဖြစ်မှာပါ
ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာကအရေးယူမှုတွေနှစ်ကွေလွန်းနေဆိုပေမဲ့လည်းအရေးယူမှုတွေစတင်နေပြီဆိုတာကိုတော့သတိပြုသင့်တယ်လို့ခရစ်စီဒိုဂျီကသတိပေးပါရယ
်။ Some is happening already. The International Criminal Court's underway. The wheels of international justice turn agonizingly.
နိုင်ငံတကာရာဇဝတ်တရားရုံးမှာရောင်းနေနေပါပြီ။နိုင်ငံတကာတရားစီရင်ရေးကတော့စိတ်ပျက်စရာနှေးကွေးတာမှတ်မှားတယ်။ဒါပေမဲ့လည်း ICC ပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကအမှုကိုကနဦးဆန်းစစ်မှုတွေလုပ်နေပါပြီ။တရားရုံးရှင်တွေကအမှုတင်ထားပါပြီ။တရားရုံးကလက်ခံနိုင်ချေအချိန်မီဖြစ်လာနိုင်ပါတယ်။တရားစီရင်ပိုင်ခွင့်တရားရေးတည်ရမှုကတော့အကန့်အသတ်ရှိပါတယ်။ဒါဟာဆက်လိုက်မယ်ရှိပါသေးတယ်။ Genocide ကာကွယ်ရေးနိုင်ငံကဥပဒေအရ OIC ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံကတရားရုံးကိုအမှုတင်ထားပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနှစ်40လောက်တရားစီရင်ရေးဖြစ်ဖို့စောင့်ရမယ်လို့မဆိုလိုပါဘူး
။အင်းဒီချင်းနိုင်ငံတွေကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုလို့ရှိရင်အရင်ဆုံးအရေးတကြီးလောက်အမှာကပြည်တွင်းမှာပဲရှိနေကြတဲ့ရိုဟင်ဂျာ6သိန်းလောက်ကိစ္စကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့ကုလအချက်လက်စုံစမ်းရေးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာတော့ရခိုင်ပြည်နယ်တွင်းလက်တရောဖြစ်နေတဲ့တိုက်ပွဲတွေမှာအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းသူရဲ့နောက်ဆုံးအစီအစဉ်မှာဖော်ပြပါတယ်။ရိတ်ခါငွေကြီးလူသူအင်အားနဲ့ထောက်လိုင်းအချက်လက်တွေကိုဖျက်တောက်တဲ့ဖျက်လေးပြက်နီးစနစ်နေရာမှာသတင်းအချက်လက်ကိုပါဖျက်တောက်တဲ့ဖျက်ငါးဖျက်နီးမြန်မာစစ်တပ်ဘက်ကသုံးလာတယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။အင်တာနက်တွေဖျက်လိုက်တာဟာသူတို့အတွက်သတင်းအချက်လက်ရယူဖို့အခက်ပိုတွေ့စေတယ်လို့ Miss Yanhili ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ During the monsoon season, it was very we were the international community, myself and others were relying on
မိုးရွာသည့်ကာလမှာကျွန်မအပါအဝင်နိုင်ငံတကာအနေနဲ့ကအဲ့ဒီမျိုးနယ်တွေကနေသတင်းအချက်အလက်ဓာတ်ပုံတွေရယူပါတယ်။အခုအင်တာနက်လိုင်းတွေဖျက်လိုက်တဲ့အခါမှာအတော်လေးအခက်တွေ့ပါတယ်။အဲ့ဒီကဖြစ်ပျက်နေတာတွေကိုဂျိုဒုဓာတ်ပုံတွေကနေရဖို့မိုးရွာသည်မှာမလွယ်ပါဘူး။အခုမြို့နယ်၅ခုမှာအင်တာနက်ပြန်ပေးတယ်ဆိုပေမဲ့၄မြို့နယ်ကလုံးဝဖြတ်ခန့်ထားရတော့မှာ
မြန်မာစစ်ဘက်ကတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်တာဟာသဘုံနေဘက်က Wi-Fi အင်တာနက်စနစ်ကိုသုံးပြီးတော့ဖောက်ခွဲဖျက်ဆီးမှုတွေလုပ်မှာကိုဟန်တားလူတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီအစဉ်အပေါ်မှာလည်းဒါဟာတကယ့်အဖြစ်မှန်တွေကိုပုံဖြက်ဖော်ပြတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တမ်းမှကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။ဒါအပြင်ခုလိုမျိုးလူခွင့်ချူဖောက်မှုဆဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးတစ်ခုခုမှဆစ်ဆဲဖို့ဆိုတာကိုလည်းမြန်မာဘက်ကညှင်းဆန်ထားပါတယ်။မြန်မာစုအနေနဲ့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့အပြင်ကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေကိုလည်းဝင်ခွင့်မပေးခဲ့ပါဘူးခင်ဗျာ။